မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့လက်နက်ကိုက်ပဋိပက္ခတွေကြောင့်အိန္ဒိချင်းအိန္ဒိယနိုင်ငံမဏီပူပြည်နယ်တဲကိုထွက်ပြေးခိုလုံလာတဲ့ဒုက္ခသည်6000လောက်ရှိနေပြီးလူသားချင်းစာနာတဲ့အနေနဲ့သူတို့အတွက်နေရာထိုင်ခင်းနဲ့စားနပ်ရိက္ခာကူညီပေးသွားမယ်အကြောင်းမဏီပူပြည်နယ်ဝန်ကြီးချုပ်အန်ဘီရန်စင်းကပြောပါရယ်နောက်ထပ်လည်းမြန်မာနိုင်ငံဘက်ကဒုက္ခသည်ထက်ရောက်လာဖို့မျှော်လင့်တဲ့အကြောင်းအာတန်ပြည်နယ်ဘရက်ထောင်တောင်ကြားအခမ်းအနားတစ်ခုမှာမနေ့ဒီဇင်ဘာလ18ရက်နေ့ကမဏီပူပြည်နယ်ဝန်ကြီးချုပ်ပြောတာကိုအိန္ဒိယအခြေစိုက် The Economic Times သတင်းစာမှာရေးသားထားပါတယ်။မြန်မာနိုင်ငံချင်းပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့စစ်ပွဲတွေနဲ့အကျက်အတဲတွေကြောင့်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်တဲကိုထောင်ထဲချီတဲ့စစ်ဘေးရှောင်တွေနဲ့ဒုက္ခသည်တွေရောက်ရှိနေပြီးသူတို့ကိုမီဇိုရန်ပြည်နယ်အစိုးရကထောက်ပံ့ကူညီထားတာပါမဏီပူပြည်နယ်တဲကိုဒုက္ခသည်တွေထက်ရောက်လာတာကိုတော့မဏီပူပြည်နယ်ဝန်ကြီးချုပ်ကပထမဆုံးပြောဆိုတာဖြစ်ပါတယ်မဏီပူပြည်နယ်အတွင်းမှာလည်းဒီနှစ်စောစောပိုင်းကပြည်နယ်တွင်းဖြစ်ပွားခဲ့တဲ့မဲတဲလို့ခေါ်တဲ့ကတဲလူမျိုးတွေနဲ့ကူကီးမျိုးနယ်စုတွေကြားလူမျိုးရေးပဋိပက္ခတွေကြားပြည်နယ်တဲကလူတွေ12000ကျော်မီဇိုရန်ပြည်နယ်တဲကိုထွက်ပြေးခိုလုံခဲ့ရပါတယ်ရှင်